ကျမရေးဝန်ထမ်းတွေအတော်များများကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနေတဲ့ပုံမှာစိုးရိမ်မိပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကျမရေးဝန်ထမ်းတွေရောဂါမကူးစက်ခံရအောင်လိုအပ်တဲ့အကူအညီတွေပေးကြဖို့ကို WHO ကတောင်းဆိုလိုက်တဲ့အကြောင်း Research Line Geneva မြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်။ကမ္ဘာတော်မှာရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကိုအဆုံးသတ်စေဖို့အတွက်လူတိုင်းတောင်းဝန်ရှိပြီးသူ့အခန်းကဏ္ဍနဲ့သူပါဝင်ဆောင်ရွက်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အကြီးအကဲ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒီထဲမှာအဓိကကျတဲ့သူတွေကတော့ဗိုင်းရပ်စ်ကူးစက်မှုကိုရှေ့ဆုံးကနေရင်ဆိုင်ပြီးကာကွယ်ကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေပါ။ကျန်းမာရေးဝန်ထမ်းတွေဟာအသက်အန္တရာယ်ကြီးခြားကနေလူတွေကိုခဲတင်နေတဲ့အချိန်ထဲမှာပဲသူတို့ကိုအကာအကွယ်ပေးနိုင်မဲ့အထောက်အကူပစ္စည်းတွေကိုမရကြဘူးလို့ WHO ကြီးကဲ Gabrielsus ကပြောလိုက်ပါတယ်
။ In some countries there are reports of up to 10% of health workers being infected.
ဒီစိုးနိုင်ငံတွေမှာဆိုရင်ကျန်းမာရေးဝန်ထမ်း100ခန့်လောက်အထိကိုရောဂါကူးစက်ခံရပါတယ်။ဒါကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ကျန်းမာရေးဝန်ထမ်းတွေအန်ဒရယ်ရှိနေပြီဆိုရင်ကျွန်တော်တို့အားလုံးလည်းအန်ဒရယ်ရှိနေတာပါ
။တချို့ကျန်းမာရေးဝန်ထမ်းတွေကတော့ဈေးရုံတွေမှာရောဂါကူးစက်ခံရတာမဟုတ်ပဲသူတို့ရဲ့အိမ်တွေနဲ့လူမှုအတိုင်းအဝိုင်းတွေကနေတဆင့်ရောဂါကူးစက်ခံရတာဖြစ်တယ်လို့ဒေါက်တာ Gabrielsus ကပြောပါတယ်။ဒါပေမဲ့လည်းအများစုကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ကုသမှုတွေကိုပေးနေတဲ့ဈေးရုံတွေဈေးကန်းတွေကနေကူးစက်ခံရတာဖြစ်တယ်လို့လည်းပြောပါတယ်။အတော်များများဟာ COVID-19 ရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါကူးစက်မှုတွေနဲ့ပတ်သက်ပြီးဘယ်လိုကင်တွေဆောင်ရွက်ရမလဲဆိုတာကိုလေ့ကျင့်သင်ကြားမှုတွေလုံလုံလောက်လောက်မရှိတာရဲ့အတွေ့အကြုံမရှိတာတွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပြင်နေမကောင်းဖြစ်တဲ့လူနာတွေကိုနိုင်ပေါင်းများစွာကုသပေးနေရပြီးအနာမရတာတွေကလည်းဗိုင်းရပ်စ်ကိုရင်ဆိုင်ဖို့အတွက်ကိုယ်ခံအားကျဆင်းစေတယ်လို့ပြောပါတယ်
။ HoweverThe evidence also shows that when health workers wear personal protective equipment the right way,
ဒါပေမဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ယောဂမကူးစက်အောင်ကာကွယ်တဲ့ PPE လို့ခေါ်တဲ့ယောဂကာကွယ်ရေးဝတ်စုံတွေကိုတခြားစနစ်တကျဝတ်တဲ့အခါမှာယောဂကူးစက်မှုတွေကိုကာကွယ်နိုင်ပါတယ်။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့သူတို့အလုပ်ကိုဘေးရန်တွေကင်းကင်းထိထိရောက်ရောက်လုပ်နိုင်ဖို့အတွက်နှာခေါင်းဆီတွေ၊လက်အိတ်တွေ၊ယောဂကာကွယ်ရေးဝတ်စုံတွေနဲ့တခြားလူအပ်တဲ့ကာကွယ်ရေးပစ္စည်းတွေရဖို့ကပိုပြီးအရေးကြီးပါတယ်။
ယောဂကာကွယ်ရေးအတွက်လိုအပ်နေတဲ့ပစ္စည်းကိရိယာတွေကိုအစဉ်ပြေလာစေဖို့အတွက်ကုလသမဂ္ဂကပစ္စည်းကိရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အစ်တစ်ခုကိုဖွဲ့စည်းလိုက်ပြီး WHO နဲ့ကမ္ဘာစွမ်းအင်အခါအစီအစဉ်ကဒါကိုပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ WHO ကြီးကပြောပါတယ်။အခုလိုကာယောဂကြီးကိုစိုးရင်စရာကောင်းလောက်အောင်ရင်ဆိုင်နေရချိန်မှာကုလသမဂ္ဂရဲ့ပစ္စည်းကိရိယာထောက်ပံ့ရေးဆိုင်ရာအလုပ်အဖွဲ့အနေနဲ့တကဘာလုံးမှာလိုအပ်နေတဲ့ပစ္စည်းအရေအတွက်ရဲ့30ရာခိုင်နှုန်းကျော်လောက်ပေးနိုင်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒီလိုအပ်ချက်ကိုပြည့်မီနိုင်ဖို့အတွက်ယောဂအဆိုးအဝါဆုံးဖြစ်နေတဲ့နေရာတွေကိုယောဂမကူးစက်ရအောင်ကာကွယ်ပေးတဲ့ဝတ်စုံလေးနှာခေါင်းစည်းတွေယောဂပိုးရှိမရှိစစ်ဆေးတဲ့ခရီးရတွေနဲ့ယောဂကာကွယ်ရေးအတွက်တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတန်တရာကျော်ကိုလာတိုင်းပို့သွားနိုင်ဖို့လိုအပ်တယ်လို့ပြောပါတယ်။ဒီပစ္စည်းတွေကိုတူလောင်ပြီးတင်ပို့ဖို့ကဒေါ်လာ380လောက်ကုန်ကြမှာဖြစ်ပြီးဒါတွေကိုတူလောင်တင်ပို့တဲ့ရေကပိုများတယ်လို့ WHO ကြီးကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ